ရှမ်းပြည်နယ်မြောက်ပိုင်းတအောင်းပြည်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တရန်လန်လေးထိန်းချုပ်ထားတဲ့နယ်မြေဖြစ်တဲ့နောင်ချုံမြို့ကိုစစ်ကောင်စီကဒီကနေ့မွန်လွဲပိုင်းမှာ၄ချောင်းကနေပုံကျဲတိုက်ခိုက်ပါတယ်။အဲ့ဒီပုံကျဲတိုက်ခိုက်မှုအတွင်းမှာတော့အနည်းဆုံး
ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုကလေကြောင်းတိုက်ခိုက်မှုနောက်ဆုံးရအခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလှိုင်ကတင်ပြပေးထားပါတယ်။အောင်းမြတ်လုံးမြောက်ရေးတပ်မတော်တန်နယ်လေးထိန်းချုပ်ထားတဲ့နောင်ချိုမြို့ကိုပြီးခဲ့တဲ့နှစ်ကုန်ပိုင်းကလေကြောင်းကမကြာခဏတိုက်ခိုက်တာတွေရှိခဲ့ပေမဲ့ဒီနှစ်စံဇန်နဝါရီလမှာတော့အခုဒီချိန်ဟာပထမဆုံးအကြိမ်လေကြော
ုံကျဲတိုက်ခိုက်ခဲ့တယ်။အဲဒီပုံကျဲတိုက်ခိုက်မှုကြောင့်အယတာတဦးတေဆုံးပြီးတော့မှနှစ်ဦးထိခိုက်ဒဏ်ရာရပါတယ်။ပြီးတော့နေအိမ်နဲ့အခြားဆိုရယုံတွေလည်းထိခိုက်ပျက်စီးသွားတာရှိပါတယ်။ဟုတ်ကဲ့။အာဟုတ်ကဲ့ဒီနေ့ကတော့နောင်ချူမြို့နယ်အဲဒီစီပင်ယုံနယ်ထွေအုပ်ယုံမှာကြာတာဖြစ်ပါတယ်။ဒီလာသူမှာတော့နောင်ချူဘက်ကိုဘုံကျဲတိုက်ခိုက်တာတော့မတွေ့ရဘူး။အကြောင်းမဲ့ဘက်မှာတော့ဘုံကျဲတိုက်ခိုက်တာမျိုးတွေရှိပါတယ်။ဟုတ်ကဲ့။
ဒီတိုက်ခိုက်မှုဟာကြက်တိုက်လက်ရင်နဲ့ဘုံနှလုံးကျဲချခဲ့တာဖြစ်ကြောင်းလဲ TNL ကသတင်းထုတ်ပြန်ထားပါတယ်။နောင်ချူမြို့ဒေသခံတဦးကတော့ဘုံကျဲတိုက်ခိုက်မှုအတွင်းထိခိုက်သူအနည်းဆုံး9ဦးခန့်ရှိခဲ့ပြီးသူတို့ကိုလာရှိုးစေးရုံကိုပို့ဆောင်ထားတယ်လို့ပြောပါတယ်
။ခုကျွန်တော်ဒီအပိတရေကြီးကားပြရဆိုရင်ဒီဘုံကိုဒီဘုံစေးရုံလူနိုင်တော့ပူတာတော်များတယ်လို့ပြောတယ်။အနည်းဆုံး9ယောက်10ယောက်လောက်တော့ရှိနေကြ။ဒီတဲ့တယောက်စုဟိုအပေါင်းထင်းချင်းပေါက်ပြီးပဲ။ဒီတော့ကျက်ပါရောပါရောဒီအလမ်းသားခင်းသွားတွေ
ဖြစ်လာများတယ်ဗျ။တက်လေရင်နဲ့2ချိန်လာရောက်ပြီးပေါင်900ဘုံတွေကျဲချခဲ့တယ်လို့ဒေသခံတွေကပြောပေမဲ့တိကျအတည်ပြုနိုင်တာတော့မရှိသေးပါဘူး။စစ်ကောင်စီဘက်ကလည်းလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိပါဘူး။ TNL တအောင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတော့စစ်ကောင်စီနဲ့အပြည့်ရဆဲရေးဆွေးနွေးဖို့အသင့်ရှိကြောင်းပြီးခဲ့တဲ့နှစ်နိုဝင်ဘာလ25ရက်နေ့မှာထုတ်ပြန်ကြေညာထားပါတယ်။ဒါပေမဲ့အခုချိန်ထိတော့နှစ်ဖက်တွေ့ဆုံဆွေးနွေးမဲ့အခြေအနေကထူးခြားမှုမရှိသေးဘူးလို့ TNL ပြန်ကြားရေးတာဝန်ခံကပြောပါတယ်
။ဟုတ်ကဲ့လက်ရှိချိန်ထိကတော့စစ်ကောင်စီနဲ့ဒီနှစ်ဖက်တွေ့ဆုံဆွေးနွေးနိုင်တဲ့အခြေအနေမျိုးတော့မတွေ့ရသေးဘူးပေါ့နော်။လူကြီးတွေကလည်းဘာမှညင်ကြတာတော့မတွေ့ရသေးဘူး။ဟုတ်ကဲ့
။လောလောဆယ်မှာတော့နောင်ချိုမြို့နယ်တောင်ခမ်းနဲ့နောင်ချိုပြင်ဦးလင်ကြားကအုံမတိရွာဘက်တွေမှာစစ်ကောင်စီနဲ့ TNL ကြားစီရေးတင်းမာနေစေရှိနေပါတယ်။ဒီရဲ့ပိုင်းမှာပဲ TNL ရဲ့မဟာမိတ်ဖြစ်တဲ့ကိုကန့် MNDAA ဟာစစ်ကောင်စီနဲ့အပြည့်ရဆဲရေးသဘောတူညီချက်ရရှိကြောင်းပြည်နယ်ငကြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီအပြည့်ရရေးသဘောတူညီချက်နဲ့ပတ်သက်ပြီးစစ်ကောင်စီနဲ့ MNDAA ကတော့တစုံတရာထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။